တခါနောက်ခေါင်းစဉ်အသေးလေးပေါ့အဲ့ဒါကဘာလဲဆိုတော့ဘဝဆက်ကိုတိအပ်ပုံတနည်းပြောရင်ဘဝဆက်ကပါဠိလိုပါဠိစဉ်သက်တဲ့ဆိုဆိုရင်ပဋိစ္စသမုပ္ပါဒ်ကိုတိအပ်ပုံတဲ့အောက်ကစာလေးပူဆိုကြည့်ရအောင်ပါအောက်မှာခေါင်းစဉ်နေပြန်ရေးထားပါတယ်။ပဋိစ္စသမုပ္ပါဒ်ကိုတခြားပုံစံတစ်မျိုးနဲ့သိသင့်သေးတယ်တဲ့။အဲ့ဒါကနံပါတ်1ခေါင်းစဉ်ကသစ္စာအမွန်ရှိသောသစ္စာအားဖြင့်အဲ့ဒါကိုလိုင်းတားလိုက်ပေါ့နော် main heading ပေါ့အယောင်ချဲ။အဲ့ဒီလိုပဲနံပါတ်2ကလည်းကိစ္စအားဖြင့်1ကိုအယောင်ချဲသလိုပဲချဲပါမယ်။နောက်ဟိုဘက်ကနံပါတ်3ကတားမြစ်ခြင်း400ဥပမာ။နောက်ဟိုဘက်ကစာမျက်နှာမနံပါတ်5နည်းနည်းချင်းပြီးရင်စာမျက်နှာ96မှာနီးလေးပါကြည့်အဲ့ဒီလောက်လေးလာပြီးရင်တော့တဲ့သူထပ်မရှင်းတော့เนาะကြည့်အဲ့တော့ကြည့်ရအောင်ပါဒီခေါင်းစဉ်တွေကအဘိဓမ္မာတုံးကမလေးလာရအောင်ကြည့်အဲ့တော့နံပါတ်1ခေါင်းစဉ်သစ္စာအမွန်ရှိသောသစ္စာအာဖြင့်အဲ့ဒီဟာအမွန်ဆိုတာလေးပေါ်မှာဗမာလိုမြန်မာလိုရေးထားပါစဖြစ်လို့အမွန်ဆိုတာစဖြစ်တာကိုဆိုလိုတယ်နော်အမွန်ဆိုတဲ့မြန်မာစကားလုံးကအဓိပ္ပာယ်ကစဖြစ်တယ်ကိုဆိုလိုတယ်အဲ့တော့ကွင်းဆောင်ကွင်းပိတ်တဲ့အစာကိုပူဇော်ပေးပါမယ်အဲ့ဒါလဲဖတ်ပေးထားရမယ်နားလည်အောင်မှာမဟုတ်ဘူးအဲ့ तू ကဘာကိုပြောချင်တာလဲဆိုလို့ရှိရင်အဲ့ဒါပဲအရင်ဖတ်လိုက်ပါအောင်လေသစ္စာဝေပင်အထူးမမတာမညာအားဖြင့်အဲ့ဒါပြီးရင်မြင်းဆောင်ဖြတ်ပေးပါအဲ့ဒီမှာဓမ္မမိတ်ဆွေတို့လိုင်းတာမှာကသစ္စာဝိပင်ပါဠိတော်၌ကိုတစ်ချက်တားမယ်ပြီးရင်ဒုတိယဝေကျဖြစ်တဲ့လောကီကုသိုလ်အကုသိုလ်ကံဟူသမျှကိုသမှုတရားသစ္စာလို့ဟောတယ်ဆိုတာတစ်ချက်တားမယ်ကျမတို့အဘိဓမ္မာဓိကာတော့ကသမှုတရားသစ္စာအရာကိုဘာလို့ကောက်ခဲ့ပါလဲလောဘတနည်းပြောရင်တဏှာလို့ကောက်တယ်ဒါကြောင့်မလို့ဓမ္မမိတ်ဆွေတို့ကခုနလိုင်းတားတဲ့အထဲမှာလောကီကုသိုလ်အကုသိုလ်ကံဟူသမျှသမုဒိယသစ္စာဟူဟောတယ်ဆိုတာမှာသမုဒိယသစ္စာလေးမှာသမုဒိယသစ္စာလေးကနေတစ်ကလေးလုတ်ပြီးအဲ့ဒီနေရာမှာဘာလို့ရေးမလဲအဘိဓမ္မာတော့ဘာလို့ပဲကောက်လဲလောဘလို့ပဲကောက်တယ်လို့အဲ့ဒါလေးတစ်ချက်ပြန်ပြီးတော့မှတ်ထားပေးပါဝိဝင်းပါဠိတော်ဆိုတာကြားဘူးတယ်เนาะဘယ်မှာပါတာလဲအဘိဓမ္မာခုနှစ်ကျမ်းမှာပါတယ်အဲ့ဒီထက်မှာမှဝိပင်းပါဠိတော်ထဲမှာမှသစ္စာဝိပင်းဆိုတာပါတယ်အဲ့တော့ဝိပင်းပါဠိတော်ကဘသူဟောတာမြတ်စွာဘုရားဟောတာအဲ့တော့မြတ်စွာဘုရားဟောတဲ့နေရာမှာတဲ့သစ္စာဝိပင်းပါဠိတော်မှာမြတ်စွာဘုရားရှင်ကသမုဒိယသစ္စာကိုဘယ်တရားလို့ကောက်ထားလဲလောကီကုသိုလ်အကုသိုလ်ကံအကုန်လုံးကိုသမုဒိယသစ္စာလို့ကောက်တယ်တဲ့ကျမတို့အဘိဓမ္မာမှာတော့လွယ်အောင်ပဲဘာလို့ပဲကောက်လဲလောဘတစ်မျိုးတည်းပဲကောက်တယ်တကယ်တော့လောဘဆိုတာခုနလောကီကုသိုလ်အကုသိုလ်ကံထဲမှာဘယ်ထဲမှာပဲပါတာလဲအကုသိုလ်ကံထဲမှာပဲတောင်မှလောဘမှုစိတ်မှာပဲဒီစေတနာနဲ့ရှင်နေတရားဟုတ်ပြီနော်ဒါကြောင့်မလို့ခြံခဲ့တဲ့ဝိကြောကိုကြည့်ရင်စေတနာဟူ၍၎င်းစေတနာနဲ့ရှင်သောတရားဟူ၍၎င်းအထူးမမသာမညာအဖြင့်ဆိုလိုချင်တာကဒီသမုဒိယသစ္စာကိုအရာကောက်တဲ့နေရာမှာတဲ့စေတနာစေတနာနဲ့ရှင်တဲ့တရားဆိုပြီးခွဲမနေဘူးခွဲပြမနေဘူးခွဲပြရဆိုတာဒါအထူးဟောတဲ့သဘောအဲ့ဒါကိုခွဲပြမနေဘူးအထူးမဟုတ်ဘူးဆိုတာကိုအထူးမမလို့ပြောတာအထူးမမဆိုတာအထူးမဟုတ်ဘူးအထူးမဟုတ်ဘူးဆိုတော့ရိုးရိုးပဲဟောတယ်ရိုးရိုးပဲဟောတာပါဠိလိုတာမညာဒါကြောင့်မလို့ Special maho wure, yo yo we hore, yo yo shin shin libe belu we hole, logi gudo, agudo, gan hu de miago, the mudia de salu hore, mame wow, samueni ne mame, kesebuzo wame. အဲ့ဒါကိုမြင်ဆောင်ဖြတ်ပါကဲတော့ဒါလေးကိုပြန်ကြည့်ပါမယ်အဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့စကားမှာတဲ့အဝိဇ္ဇာဒီခုနအပေါ်ကအရာကောင်းအနေနဲ့ပြောမယ်ဆိုရင်ဘာသစ္စာဖြစ်နေလဲသူရေးထားတယ်လေသမုဒယသစ္စာဘာလဲဆိုတော့လောကီကုသိုလ်အကုသိုလ်ကံဟူသမျှဆိုတာကံဆိုတာဒီညမှာစေရနာတစ်ခုတည်းကောက်ခိုင်းတာမဟုတ်ဘူးအပေါ်မှာသူရေးထားတယ်လို့စေရနာရောသူနဲ့ရှင်နေ တရားတွေပါဖြစ်တဲ့အတွက်ကြောင့်အဝိဇ္ဇာဟာဘာသစ္စာလဲဒီသစ္စာဝိပင်းပါဠိတော်မှာနီးရဆိုဘာသစ္စာလဲသမုဒယသစ္စာတခါသင်္ခါရဆိုတာဘာလဲလောကီကုသိုလ်အကုသိုလ်စေတနာ29ပါးဆိုတော့သူကလည်းဘာပဲလဲသမုဒယသစ္စာတဲ့ထို့ကြောင့်တဲ့အဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရဆိုတာသစ္စာပုံစံအနေနဲ့ပြောမယ်ဆိုရင်အဝိဇ္ဇာဆိုတဲ့သမုဒယသစ္စာကြောင့်ဖြစ်တယ်သမုဒယ သစ္စာပဲအဲ့ဒါကိုသူကဖြစ်တယ်ကိုဖြစ်တယ်လို့မရေးဘဲလို့ဘယ်လိုရေးလဲဆိုရင်သမုဒယသစ္စာလျှင်အမွန်ရှိသောသမုဒယသစ္စာအဲ့လိုဆိုရင်ခေါင်းစဉ်ကိုနားလည်သွားပြီပေါ့နော်အကြောင်းအကျိုးအကြောင်းအကျိုးဆက်တဲ့နေရာမှာကျမတို့ကအဝိဇ္ဇာကြောင့်သင်္ခါရဖြစ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ဆိုပြီးကြက်ဆက်ခဲ့တာအခုအဲ့ဒါကိုသစ္စာတွေနဲ့အကြောင်းအကျိုးဆက်ပြတဲ့ အဲ့တော့သစ္စာတွေနဲ့အကြောင်းအကျိုးဆက်ပြဆိုတာသစ္စာကောက်တာကိုကျမတို့ကသိရမယ်လေသိရမယ်ဆိုတော့ဒီပရိစ္ဆာသမုပ္ပါဒ်ဆိုတာလောကီတရားလားလောကုတ္တရာတရားလားလောကီဖြစ်တဲ့အတွက်ကြောင့်သစ္စာနှစ်ခုပဲပါမယ်သမုဒယသစ္စာနဲ့ဒုက္ခသစ္စာအဲ့တော့ဒုက္ခသစ္စာအရာကောက်ကိုသူကဘာမှမပြောတဲ့အတွက်ကြောင့်ကျမတို့သိသလိုပဲဒုက္ခသစ္စာအရာဘာကိုကောက်မလဲလောကီနံယုတ်တွေကိုကောက်မယ်ဒါပေမဲ့သမုဒယ idea လေးကိုမှတ်ပြီးတော့အခုအဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရကိုကြည့်ရင်အဝိဇ္ဇာကလည်းသမုဒယသစ္စာသင်္ခါရကလည်းသမုဒယသစ္စာဒါကြောင့်မလို့သစ္စာအမှုန်ရှိသောသစ္စာပုံစံနဲ့ပြောမယ်ဆိုရင်အောက်မှာကြည့်လိုက်တော့အောက်ကဒုတိယစာပိုင်းမှာတို့ဖြစ်၍အဝိဇ္ဇာပစ္စယသင်္ခါရအစရှိသောစကား၌နံပါတ်1အဲ့တော့ तू က 1 2 နဲ့ရေးတာသစ္စာ၄ပါးကိုပူဇော်ရင်နံပါတ်၁သစ္စာကဒုက္ခသစ္စာတနည်းပြောရင်ပထမသစ္စာအခုနံပါတ်ဒုတိယသမုဒယသစ္စာကဒုတိယသစ္စာဒါကြောင့်မလို့အဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရဆိုတာအပေါ်မှာတော့သိခဲ့ပြီသမုဒယသစ္စာကြောင့်ဖြစ်တဲ့သမုဒယသစ္စာအဲ့ဒါကိုပထမဒုတိယနဲ့ပြောရင်ဒုတိယသစ္စာနဲ့အမွန်ရှိသောဒုတိယသစ္စာအဲ့တော့ဒုတိယသစ္စာလည်းအမွန်ရှိသောဆိုတာသူစာကျမတို့ရိုးရိုးလူနာလဲအောင်ပြောရင်ဒုတိယသစ္စာကြောင့်ဖြစ်သောဒုတိယသစ္စာပေါ့ဒီနေ့ပြောရင်သမုဒယသစ္စာကြောင့်ဖြစ်သောသမုဒယသစ္စာကဲအဲ့ဒီပုံစံအတိုင်းပဲနံပါတ်1ကိုမကိုစဉ်းစားသင်္ခါရကပလားဒုလားသမုဒယသစ္စာဆိုတော့ဒုဝိညာဉ်ဝိညာဉ်ဆိုတာကအကျိုးလေအကျိုးနံယုတ်ဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတော့တင်းနှစ်သုံးနေနဲ့ပြောရင်ပထမသစ္စာဒါကြောင့်မလို့သင်္ခါရကြောင့်ဖြစ်သောဝိညာဉ်သည်ဒုတိယသစ္စာလျင်အမွန်ရှိသောပထမသစ္စာအဲ့ဒီတိုင်းပဲသွားပြီကျန်တာလေနံပါတ်3ဝိညာဉ်စသည်တို့ကြောင့်ဖြစ်သောနံယုတ်အစရှိသောဝိပယ်ဝေဒနာအဆုံးရှိသောတရားတို့သည်သူကမျိုးတူလို့စုလိုက်တာခွဲရေးမယ်ဆိုရင်ဝိညာဏပစ္စယနာမရူပံကလည်းပထမကြောင့်ဖြစ်တယ်ပထမအတူခေါ်လိုက်တာသစ္စာရထခေါ်ရမောနေတခါနာမရူပပစ္စယသလယတနံကလည်းပထမကြောင့်ဖြစ်တယ် ပထမအဲ့လိုပဲသာလယရဏပစ္စယဖတ်တော့ကလည်းပထမကြောင့်ဖြစ်တယ်ပထမဖတ်တာပစ္စယဝေဒနာကလည်းပထမကြောင့်ဖြစ်တယ်ပထမအဲ့ဒါကြောင့်နံပါတ်3ကအဲ့ဒါအကုန်လုံးကသူကရောပြီးရေးလိုက်တော့နောက်နံပါတ်4ကဘယ်ရောက်ပဲလဲဝေဒနာပစ္စယတဏှာဆိုတော့ဝေဒနာကဒုက္ခပထမသစ္စာတဏှာကခုနဒုတိယသစ္စာဒါကြောင့်မလို့ပထမသစ္စာကြောင့်ဖြစ်တဲ့ဒုတိယသစ္စာကဲနံပါတ်5ကပါဠိလိုပို့ကောင်းပါလေတဏှာပစ္စယဥပါဒံကတဏှာကလည်းဒုတိယဥပါဒံကလည်းဒုတိယဒါကြောင့်ဒုတိယသစ္စာလင်အမှုန်ရှိသောဒုတိယသစ္စာနံပါတ်6လေးစတာလို့ဥပါဒနာပစ္စယဘဝအဲ့ဒီမှာဥပါဒံကြောင့်ဖြစ်သောဘဝဒီမှာဘဝအောက်မှာဘဝနှမျိုးရေးမယ်ဘာဘဝနဲ့ဘာဘဝလဲကာမဘဝနဲ့ဥပပတ္တိဘဝကဲအဲ့လိုဆိုလို့ရှိရင်ဥပါဒံကဘာသစ္စာလဲဒုတိယသစ္စာကာမဘဝကကာမဘဝကလည်းဒုတိယသစ္စာဥပပတ္တိဘဝကြတော့ပထမဘဝဒါကြောင့်သူကဘယ်လိုရေးလဲဒုတိယသစ္စာလျင်အမွန်ရှိသောပထမဒုတိယသစ္စာနှစ်ခုပေါင်းဆိုတော့အဲ့ဒီမှာပထမဘယ်ဘဝလဲဥပပတ္တိဘဝတို့ထားပေးပါဒုတိယဘယ်ဘဝပါလဲကမ္မဘဝအဲ့ဒါကြောင့်သာမွေးကြရင်ဒုတိယသစ္စာကြောင့်ဖြစ်သောပထမဒုတိယသစ္စာကိုရေးပါဆိုရင်ဒါလေးရေးဒါမှမဟုတ်ဘဲနဲ့ဥပါဒံကြောင့်ဖြစ်သောဘဝကိုသစ္စာအမှုရှိသောသစ္စာအဖြစ်ပြောပါဆိုရင်လေဒါလေးကျန်တာတွေကတော့လွယ်တယ်အဲ့လိုပဲနံပါတ်9နဲ့ဘဝပစ္စယာသာတိဒီနေရာမှာတော့ဘဝကဘာဘဝပဲကောက်ပါလေကာမဘဝဇာတိယဘာဘဝလဲဥပပတ္တိဘဝဆိုတော့ဒုတိယသစ္စာကြောင့်ဖြစ်တယ်ပထမသစ္စာဇာတိပစ္စယာသရမရဏကတော့ပထမကြောင့်ဖြစ်တယ်ပထမဒီဟာလေးကိုဓမ္မမရှိလို့ကြည့်ရင်ဥမာတက်ကိုကြည့်တက်ကဒုရောက်ဖြစ်တဲ့ဒုပဲတခါလေးဟိုငါးကိုကြည့်ငါးကလည်းဒုရောက်ဖြစ်တဲ့ဒုပဲအကယ်၍စာမွေးမှာဒုရောက်ဖြစ်တဲ့ဒုကိုပြောဆိုရင်တော့အဲ့ဒီဟာနှစ်မျိုးစလုံးကိုရေးနေရမှာပေါ့အဲ့လိုပဲနှစ်ကိုကြည့်နှစ်ကကြတော့ဒုရောက်ဖြစ်တဲ့ပထမတခါခုနှစ်ကလည်းဒုရောက်ဖြစ်တဲ့ပထမเนาะအဲ့လိုမျိုးလဲသူမေးရင်တော့ရတာပေါ့တခါ3 4ရတော့3ဆိုတာ3อ่ะအများအဲ့ဒါကတော့ပထမကြောင့်ဖြစ်တဲ့ပထမတခါ4ကြတော့ပထမကြောင့်ဖြစ်တဲ့ဒုတိယသူ ਨੇ ပုံစံဒုရဏမတ်ရှိလေပထမဟုတ်မတူဘူး तू อ่ะဟိုကပထမကြောင့်ဖြစ်တဲ့ပထမအဲ့ဒီလိုမျိုးလေးတွေပေါ့နည်းနည်းတော့ကြည်ထားဒါပေမဲ့သူတို့မေးဘူးတာကတော့နံပါတ်6ပဲမိဒါကအခုဓမ္မမစ္စည်းတို့ပြောလိုက်တာသူဒီမူရင်းစာအုပ်ထဲမှာရှင်းထားတဲ့အတိုင်းသစ္စာအရာကောင်းနဲ့တွက်တာဒီထက်ပိုပြီးတော့အလွယ်ဆုံးနည်းရတော့အကြောင်းအကျိုးခွဲလိုက်ပါအကြောင်းအကျိုးခွဲလိုက်ပြီးရင်အကြောင်းကဘာသစ္စာလဲဒုတိယသစ္စာလေသမုဒိယသစ္စာအကျိုးကပထမအဲ့ဒါကြောင့်အကြောင်းအကျိုးခွဲလိုက်ရင်ဓမ္မမိတ်ဆွေတို့နံပါတ်1ကိုပြန်ကြည့်အဝိဇ္ဇပစ္စယသင်္ခါရဆိုတာအဝိဇ္ဇဟောသင်္ခါရဟောအကြောင်းနေမလားဒါကြောင့်မလို့သူကဒုကြောင့်ဖြစ်တဲ့ဒုပေါ့သင်္ခါရပစ္စယဝိညာဏံကြိုင်သင်္ခါရကအကြောင်းတရားလေဝိညာဉ်ကအကျိုးဆိုတော့ဒုကြောင့်ဖြစ်တဲ့ပထမနောက်ဆက်ပြီးသွားမယ်ဝိညာဏပစ္စယနာမရူပံစတာတွေအကုန်လုံးဟာအကျိုးကြီးပဲဆိုတော့အကျိုးချင်းချင်းဆိုရင်ပထမကြောင့်ဖြစ်တဲ့ပထမအဲ့အဲ့ဒီလိုမျိုးသွားတာတင်လိုက်တိုင်းတင်လိုက်တိုင်းလူတွေကဒါကိုပဲလွယ်တယ်လို့ပြောတယ်ဒါပေမဲ့ तू ကသဘောတရားပါတာမဟုတ်ဘူးသဘောတရားပါတာခုနဟာနဲ့ပါအဲ့တော့ဒီလောက်အများကြီးကလည်းသူတို့ဘာမှအပေါ်အရာကောက်တွေပါတယ်လည်းမမေးပါဘူးမေးတယ်မေးခွန်းလေးရာခုနနံပါတ်6ကလေးပဲဥမာဥပါဒံကြောင့်ဖြစ်တဲ့ဘဝဆိုတာသစ္စာအမွန်နဲ့ပြောဒါမှမဟုတ်ရင်လည်းသစ္စာဒုတိယသစ္စာကြောင့်ဖြစ်တဲ့ပထမဒုတိယသစ္စာကိုဖြည့်ဆိုရင်အဲ့ဒါလေးပဲဖြည့်ယုံမဲပေါ့နော်ဒါတခုပဲဟိုစာဝိသုဒ္ဓိမဲ့မှာထူးခြားတာပါ